အမျိုးသမီးတူကိုစစ်သားနှစ်ယောက်ကပြစ်စီလူယူတပ်ဖြတ်ခဲ့တဲ့ဖြစ်ရအတွက်တရားမျှတမှုရရှိရေးပဲခူးတိုင်းရွှေကျင်မြို့နယ်မှာဥဆောင်ဆန္ဒပြသူတွေကိုဖမ်းဆီးရေးယူခံခဲ့ရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါကရင်ပြည်နယ်ဖားပုံမြို့နယ်ကအမျိုးသမီးတူကိုတပ်မတော်သားနှူးကနေရွှေဆွဲကျိုးနဲ့ပြစ်စီလူယူပြီးပြစ်ခတ်တပ်ဖြတ်မှုအတွက်တရားမျှတမှုရရှိရေးတောင်းဆိုပြီးပဲခူးတိုင်းဒေသကြီးရွှေကျင်မြို့နယ်မှာဒေသခံတိုင်းရင်းသားတွေမနေ့ကဆန္ဒပြခဲ့ကြတာပါ။ဆန္ဒပြဖွဲ့ကောင်းဆောင်နှူးကတော့ရဲတပ်ဖွဲ့ကနေရွှေကျင်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကိုဖမ်းဆီးခေါ်ဆောင်ထားပြီးငိမ့်စုစီပုံမှန်19နဲ့အမှုဖွေလိုက်ကြောင်းဆန္ဒပြရမှာပါဝင်ခဲ့တဲ့နော်စေးစေးကပြောပါတယ်
မရပါဆန္ဒပြတော့သူခန္ဓာမရပါသူကိုယ်တိုင်ပြောတာကတော့ရေကသူ့ကြောပုံမှန်19ခံရတဲ့အမျိုးစုစီကပါလည်းမသိရသူက9ရက်နေ့တော့လည်းတစ်ခါဆန္ဒထုတ်ဖို့လာရှိတယ်ဒီအစားမှတစ်ခါရှိတယ်ဒါတော့မနေ့တော့ဆွေးနွေးခဲ့တာပေါ့နောက်ဆက်တယ်ဘောဘတရားမျက်တာဒီအတွဲပြီးရှင်ဒီသူဘဝလုံးစေဖို့အတွက်ဒီတတ်မတော်တွေပြည့်စုံသေးသေးဆိုတာဒီအကြောင်းလည်းဆန္ဒပြရတာ
ဩဂုတ်လ6ရက်နေ့မနေ့စန္ဒယူဝန်ကျင်ခန့်မှာရွှေကျင်မြို့နယ်ကျေးရွာပေါင်း16ရွာကလူဦးရေ206ဦးစုစည်းပြီးတော့ဇလူချောင်းကနေ3စီးရဲ့ကျုံချောင်းမှာဆန္ဒထုတ်ဖို့ပြတ်ထခဲ့တာဖြစ်ပြီးအပြန်မှာဆန္ဒပြဖွဲ့ဦးဆောင်သူစောအက်စတာနဲ့စောကြည်ဝင်းတို့နှုတ်ကိုရွှေကျင်မြို့နယ်ရဲစားပွဲမှူးရုံးကိုခေါ်ဆောင်သွားတာပါဆန္ဒပြခေါင်းဆောင်သူတရားစွဲဆိုခံရတာမှန်ကန်ကြောင်းနဲ့အသေးစိတ်ကတော့မသိရသေးဘူးလို့လဲရွှေကျင်မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးဝင်းမြစ်ကပြောပါတယ်
ကျွန်တော်လေဟိုကိုယ်စားလှယ်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးဘူးရောက်နေတယ်အဲ့တော့ကျွန်တော်တို့ခေတ်ကလွယ်သွားနေတယ်လေ
တရားစွဲဆိုမှုအခြေအနေနဲ့ပတ်သက်လို့ရွှေကျင်မြို့နယ်အုပ်ချုပ်ရေးမှူးနဲ့မြို့နယ်ရဲတပ်ဖွဲ့မှူးရုံးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကရင်ငင်းချမ်းရဲထောက်ကူပြုကွန်ရဲ့အစီအစဉ်တာဝန်ခံနော်ဝါခူရှိကတော့တရားမျှတမှုရရှိစေဖို့ရည်ရွယ်ပြီးဆန္ဒပြခဲ့ကြတဲ့ဒေသခံတွေကိုအရေးယူတဲ့ဟာမလုပ်သင့်တဲ့လုပ်ရလို့ပြောပါရတယ်။မှတ်ပ
တ်ခံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တော့တောင်းဆိုချက်တွေရှိတယ်လေ။ဒီတရားမျှတမှုနဲ့ပတ်သက်ဒီပြည်သားတွေစစ်တပ်ဆက်ခံတွေရပ်သက်ပြီးဖို့ပေါ့နော်။စစ်တပ်ဆက်ခံတာရှိလို့ရှိရင်တို့တရားဟိုလုံခြုံမှုမရှိဘူးပေါ့နော်။လုံခြုံမှုမရှိလို့တရားဒီလိုမျိုးတောင်းဆိုတာဖြစ်တယ်။ခုကကျွန်တော်တို့ကြားလာတာကတော့မရလား။ဟိုတရားဆက်ခံရတယ်။ဒါကတော့မဖြစ်သင့်ပေါ့နော်။
စူလိုင်လ16ရက်နေ့ကတမရော်သားနူးဟာဖာပုံမြို့နယ်ပိုလူသားကြေးရွာအုပ်ချုပ်ရေးမှူးရဲ့စနီးနော်မူးနော်ထံပြစ်စီလူရင်လူတန်တက်ထိပြင်းမှုကျွတ်လွန်သွားခဲ့တယ်လို့အလားတူဖြစ်ရမျိုးထပ်မံမဖြစ်ပွားဖို့နဲ့လူနေမှုဘဝလုံခြုံမှုရှိစေဖို့အတွက်တပ်စခန်းတွေကိုပြန်ရုပ်သိမ်းပေးဖို့ဩဂုတ်လ9ရက်နေ့ကကြောက်ကြီးမြို့နယ်ဒေသခံ800ခန်းကဆန္ဒပေါ်ထုတ်ခဲ့ကြသလိုစူလိုင်လ22ရက်နေ့ကလည်းဖာပုံမြို့နယ်ဒေသခံရွာသား1500ကျော်ကနေတမရော်စခန်း၄ခုမှာဆန္ဒပြခဲ့ကြပါတယ်ကရင်ပြည်နယ်ဖားပုံဒေသခံနော်မူးနော်ပြစ်ဒဏ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကျူးလွန်သူတပ်မတော်သားနှူးကိုစစ်တရားရုံးနဲ့စစ်ဆေးစီရင်ပြီးအမြင့်ဆုံးပြစ်ဒဏ်နဲ့ချမှတ်လိုက်ခဲ့ကြောင်းတပ်မတော်သတင်းမှပြန်ကြားရေးဖွဲ့ကဇူလိုင်လကုန်မှသတင်းထုတ်ပြန်ထားပါတယ်။ပြည်မှုကျူးလွန်သူတပ်မတော်သားနှူးကိုစစ်ဆေးဆောင်ရွက်ချိန်မှာလည်းမွန်ပြည်နယ်ဘေးလင်းမြို့နယ်ကဒုတိယသူဆွေအုပ်ချုပ်ရေးမှူးပါဝင်ကျေးရွာအုပ်ချုပ်ရေးမှူးတချို့နဲ့ရမီရဖတ်တချို့တက်ရောက်လိတ်လာတာရှိတယ်လို့လည်းတပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဘလို့ပြစ်တံတွေလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကရင်ပြည်နယ်ဖားပုံခရိုင်ဘက်မှာ NCA ပြည်ရက် KNU ကရင်မျိုးသားစည်းရုံးတပ်မှ9အောက်ခြေတပ်ဖွဲ့တွေနဲ့မြန်မာစစ်သားတို့ကြားလမ်းဖောက်လို့ရေးကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်စစ်ရေးတင်းမာနေစေဖြစ်ပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။